မြန်မာနိုင်ငံတမိုင်ဌာနရဲ့ဖေဖော်ဝါရီလ16ရက်နေ့ည8နာရီထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာ3000ကျော်အထိမြင့်တက်လာနေပါတယ်။ Omicron ကိုဗစ်ကူးစက်သူတွေလည်းပိုမိုများလာနေပါတယ်။တမိုင်ဌာနစီးရင်အရကိုဗစ်အတည်ပြုလူနာကူးစက်သူအများဆုံးကရန်ကုန်တိုင်းမှာဖြစ်နေပါတယ်။ဒီအချိန်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြပလာတဲ့သတင်းကိုကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ်။
မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းညင်သွားချိန်နေ့စဉ်အတည်ပြုလူနာရေအတွက်10ခန်းထိရော့ကျသွားပေမဲ့တောက်ကြနေကအတည်ပြုလူနာ358ယောက်အထိပြန်တိုးလာပါတယ်။ရန်ကုန်ပြည်သူ့စေယုံကြီးမှာယောဂကုသပေးနေတဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတချို့ကိုဗစ်ကူးစက်ခံရလို့အထွေထွေအထူးကုသမားတော်ဌာနကင်ဆာကုသရေးဌာနအပါအဝင်ဆေးကုသရေးဌာနတချို့ဖေဖော်ဝါရီ25ရက်နေ့အထိယာယီပိတ်ထားတယ်လို့ဖေဖော်ဝါရီ14ရက်ကအတည်ပြုထုတ်ပြန်ထားပါတယ်။ကျမရေးဌာနရဲ့ထုတ်ပြန်ချက်တွေအရကိုဗစ်အတည်ပြုလူနာအများဆုံးတွေ့ရှိတာကရန်ကုန်တိုင်းထဲမှာဖြစ်ပါတယ်။တန်တရာမြို့နယ်မှာကူးစက်သူအများဆုံးဖြစ်နေပါတယ်။နိုင်ငံသားပြန်လည်တဲ့ကစစ်ဆေးတွေ့ရှိတဲ့ကိုဗစ်အတည်ပြုလူနာတချို့ကိုတန်တရာမြို့မှာဖွင့်လှစ်ထားတဲ့ကိုဗစ်စင်တာမှာထားတာကြောင့်စီးရင်းရလူနာဦးရေအများဆုံးဖြစ်နေတာလို့တန်တရာမြို့နယ်အခြေစိုက်ပရဟိတအဖွဲ့တာဝန်ခံတဦးကပြောပါတယ်
။ကိုဗစ်ဧရိယာမှာစိတ်လာမဖြစ်ကြဘူးသူတို့ကကလေးကိုဆံလာစစ်မှကလေးငါရောရောင်းနေတယ်အဲ့လိုပဲပြီးတော့ကျွန်တော်တို့အဲ့ဒီရှင်းရှင်းလေးမှာပေါ်ပြထွက်တဲ့လူနာရဲ့ကိုနဲ့တူကိုလိုက်တယ်စိတ်အားကြီးမဖြစ်ဖြစ်နေတယ်ဆိုင်လာရမှာဆိုင်လာရအဓိကများတယ်ဆိုတော့အဲ့ရောမင်းစစ်လာမောင်မောင်ပြန်ထားတော့လေအဲ့ကနေထွက်တာအဓိကတော့ပေါ်ပြထွက်တဲ့လူသားတော့ကျင်းမျက်မှောက်ပဲကျွန်တော်တို့ကတော့တစ်ပါးလေးချောင်းကြီးလာခြင်းဆိုလို့သူတို့ရဲ့ပုံစံတော့ကျမကြီးကောင်းတယ်ဒါအဲ့လိုပေါ်ပြထွက်တယ်ဘွားခံရတဲ့လူတွေမရှိသေးဘူးခုကျော်လို့
ကိုဗစ်အတည်ပြုလူနာတွေကကိုယ့်ရဲ့နေအိမ်မှာသီးသန့်နေထိုင်လို့ရတဲ့သူကိုနေအိမ်မှာသာထားပြီးနေရာအခက်အခဲရှိသူတွေကိုမြို့နယ်ကသာသနာ့ဘေးမှန်တွေမှာတီးကြခွဲရတယ်လို့သိရပါတယ်။ကိုဗစ်လက္ခဏာခံစားရတဲ့လူနာဆိုရင်တော့မြို့နယ်ပြည်သူစေယုံမှာထားတယ်လို့ပြောပါတယ်။ကိုဗစ်အတည်ပြုလူနာတွေကိုယောဂလက္ခဏာမရှိသူတွေနဲ့ပါမန်ဒါမှမဟုတ်အသင့်တဲ့ယောဂလက္ခဏာရှိတဲ့လူတွေအပါအဝင်ပြင်းထန်တဲ့ယောဂလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲသတ်မှတ်ထားပါတယ်။လူနာတွေရဲ့ယောဂအခြေအနေပေါ်မူတည်ပြီးကြီးစားထားကုသမှုပေးနေတယ်လို့ဓမ္မရေးတောင်းဝန်ရှိသူတွေကဆိုပါတယ်။ရန်ကုန်တိုင်းလှေကူးမြို့နယ်မှာလူနာတွေရဲ့ယောဂလက္ခဏာပေါ်မူတည်ပြီးကုသမှုပေးနေတယ်လို့မြို့နယ်ဓမ္မရေးဦးစီးမှုကအခုလိုပြောပါတယ်
။ဒီကြီးလူနာတွေကတော့ဒီနိုင်ငံကဘာရှင်ဆယ်ရန်နဲ့ပတ်သက်တာတိုင်းပဲနော်။ဟိုယောဂလက္ခဏာခံစားပြီးတော့ positive ဖြစ်ရင်တော့ကျွန်တော်တို့လက်ယူစုမှာထားတာပေါ့။လက်ယူစုမှာနေပြီးတော့အရေးကြီးလို့ရှိရင်တော့တိုင်းကိုတင်ကြပြီးတော့specialist hospital ဆိုရယ်ဒါမျိုးပြည့်စုံပြီးတော့လွှဲရတယ်လို့ပြောမှမရှိသေးဘူး။အဲဒါကြောင့်လို့ contact တွေဆက်ရနေပြီးတော့စစ်လိုက်လို့ positive ဖြစ်လို့ရှိရင်သူတို့ကသူတို့အိမ်မှာနေနိုင်တဲ့အဆင့်တန်းရှိတယ်၊ပြီးတဲ့နေနိုင်တယ်၊ home isolation အတွက်ဖြစ်နိုင်တယ်ဆိုလို့ရှိရင်ပေါ့နော်။အုပ်ချုပ်ရေးမှုကိုကျွန်တော်တို့တင်ပို့တယ်၊စက်ကအုပ်ချုပ်ရေးမှုကနေပြီးတော့သူတို့တွေအမှန်တကယ်နေနိုင်တယ်ဆိုတဲ့ထောက်ရတာပေးရင်စက်ကအုပ်ချုပ်ရေးမှုကိုလည်းဆုံးဖြတ်ခိုင်းပြီးတော့သူတို့အိမ်မှာ home isolation ထားတယ်ကျွန်တော်တို့တနည်းနဲ့ကတရင်ပို့ခိုင်းတာပေါ့နော်တတော်များတော့စီးရမဖြစ်ဘဲနဲ့အားလုံးအေးဆေးဆေးနဲ့ဆိုကောင်းသွားတာများပါအခုချိန်ကျွန်တော်တို့ဟိုအချက်ကိုတွေးရတဲ့ဒီပြောင်းမလာမရှိသေးတော့
မြန်မာနိုင်ငံမှာကူးစက်မြန် Omicron COVID ပိုးကူးစက်သူ300ကျော်ရှိနေပါတယ်အားလုံးဒီဘက်ကနိုင်ငံသားကပြန်လာသူတွေများတယ်ဆိုပေမဲ့အများပြည်သူတွေကြား Omicron ကူးစက်မှုကိုသတိထားကာကွယ်သင့်တယ်လို့ဓမ္မရေးတောင်းဝန်ရှိသူတွေကသတိပေးနေပါတယ်ကာယောဂကာကွယ်ရေးနည်းလမ်းတွေကိုတဦးတယောက်ချင်းစီကစပြီးအလုံးလိုက်နာမယ်ဆိုရင်ကူးစက်ခံရသူဥယျာဉ်ရောကြလာနိုင်တယ်လို့လေကူးမျိုးနဲ့ကျန်းမာရေးဦးစီးမှုကပြောပါတယ
်အလုံးကစီးကံလိုက်နာကြမယ်ဆိုလို့ရှိရင်တော့ဟိုလူနာဥယျာဉ်လည်းရောကြလာနိုင်ပါတယ်ကျွန်တော်တို့ဒီလေကူးမှလည်းကာကွယ်ဆေးရတော်များထူထူအားနိုင်တယ်လေစီးကံလေးလိုက်နာဖို့ပဲအရေးကြီးတာစီးကံလိုက်နာဖို့ကြတော့လူတယောက်ချင်းစီရဲ့သဘောထားကလည်းအရေးကြီးတယ်လေတယောက်ချင်းစီကလည်းစီးကံလိုက်နာရမယ်ပို့ရှိတဲ့ဆက်စီကလည်းလိုက်ပြီးတော့လို့စီကနဲ့လိုက်ပြီးတော့ပေါ်ပြီးတော့ကိုဗစ်ရှိနေစီကနဲ့လိုက်လာဖို့အနေထိုင်လာတယ်ပေါ့နော်ဒါလေးတွေကိုကောင်းကောင်းပြီးမယ်ဆိုလို့ရှိရင်တော့ရောကြလာနိုင်ပါတယ်ခင်ဗျာ
ကာယောဂကာကွယ်နိုင်ဖို့နဲ့ယောဂကုသခံရပြီဆိုရင်လည်းခုခံနိုင်စွမ်းရှိဖို့ကိုဗစ်ယောဂကာကွယ်စည်းလူတိုင်းမဖြစ်မနေထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာကိုဗစ်ကာကွယ်စည်းအကျဉ်းချုပ်ထိုးပြီးသူလူဦးရေ23သန်းကျော်ရှိတယ်လို့ကျန်းမာရေးဌာနကစာရင်းထုတ်ပြန်ထားပါတယ်တချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုယ်အခကျင်းဝေပေးပြီးကိုဗစ်ကာကွယ်ဆေးအားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးထားကြပါလေခင်ဗျာ